အင်ဒိုနီးရှားနိုင်ငံလွန်ဘော့ကျွန်းနဲ့ကပ်ရက်ရှိနေတဲ့ဘာလီကျွန်းတို့မှာပြင်းထန်6.2မှ2ရှိတဲ့ငရင်းတစ်ခုဒီနေ့ထပ်မံလုခတ်ခဲ့တဲ့အတွက်လူပေါင်း300ကျော်သေဆုံးခဲ့တဲ့ငရင်းတန်းခံခဲ့ရတဲ့ဒေသမှာအထိတ်အလန့်ဖြစ်ခဲ့ကြရပါတယ်။ဘာလီကျွန်းကအန်ဂူရာရိုင်းအပြည်ပြည်ဆိုင်ရာလေဆိပ်မှာလူတွေအော်ဟစ်ပြီးအလူရဲထွက်ပြေးတာကိုလည်းတွေ့ခဲ့ကြရတာပါ။နောက်ဆက်တွဲငရင်းဟာကုန်းတွင်းပိုင်းကိုဗဟိုပြုလုခတ်ခဲ့တဲ့အတွက်ဆူနာမီရေလိုင်းတံကိုတော့စိုးရိမ်စရာမရှိကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲပြီးခဲ့တဲ့ဒီနေ့နေ့ကအင်အားပြင်းငရင်းကြောင့်သေဆုံးသူရေတွေ့ရ349ယောက်ထိရှိသွားပြီဖြစ်တဲ့အကြောင်းအစိုးရပိုင်းအန်တာရာသတင်းကဖော်ပြခဲ့တာပါ။ငရင်းတံကြောင့်ဒဏ်ရာရသူ1449ယောက်ရှိခဲ့ပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရသူ36000ခွဲရှိကြောင်းလည်းအင်ဒိုနီးရှားကပ်ဘေးတံစီမံခန့်ခွဲရေးဌာနပြောခွင့်ရစုတပိုးပါဝိုနူဂရိုဟိုကဒီနေ့ပဲပြောဆိုလိုက်တာပါ။သေဆုံးသူအများစုဟာကျွန်းရဲ့မြောက်ပိုင်းကယန်ကမှာဖြစ်ကြောင်းလည်းအစိုးရပိုင်းသတင်းကဖော်ပြပါရယ်။လွန်ပေါ်ကျွန်းမြောက်ပိုင်းကမ်းလွန်မှာဗိုလ်ပြုတ်လုခတ်ခဲ့တဲ့အင်အား6.9ရှိတဲ့ငရင်တန်တဲ့ရန်လူစုလှမ်းဝေးတဲ့ဒေသတွေကသတင်းတွေထပ်မံရရှိခဲ့ရာကသေဆုံးသူရေအတွက်ထပ်တိုးလာတာလည်းဖြစ်ပါရယ်။ငရင်တန်ကတော့အနည်းငယ်ကဂျီလီ၊ဘာလီ၊စံပါဝါကျွန်းတွေအပြင်အရှိချာဘာကနေရာတချို့မှာပါခန်းစားခဲ့ကြရတာပါ။လွန်ပေါ်ကျွန်းမြောက်ပိုင်းကအဆောက်အဦ80ရာခိုင်နှုန်းလောက်ပျက်စီးသွားတဲ့အကြောင်းလဲအာဏာပိုင်တွေကအင်္ဂါနေ့တုန်းကပဲခံမှန်းထားပါရယ်။ငရင်ကြောင့်လွန်ပေါ်ကျွန်းနဲ့ဂျီလီကျွန်းစုတွေကထောင်ချီတဲ့ခီးသွားတွေကိုလည်းဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရတာပါ။ငရင်တန်တဲ့ဒေသတွေကိုအရေးပေါ်ရှာဖွေကယ်ဆယ်ရေးသမားတွေဆက်လက်တွားရောက်နေကြပြီးအပျက်စီးတွေကြားရှာဖွေကယ်ဆယ်နေရတဲ့အတွက်သေဆုံးသူရေအတွက်ပိုထိုးလာနိုင်တဲ့အကြောင်းလဲအင်ဒိုနီးရှားကပ်ဘေးတံစီမံခန့်ခွဲရေးဌာနပြောခွင့်ရသူကပြောဆိုထားပါရယ်။နာမည်ကျော်ဘာလီကျွန်းလိုပဲတာယာတဲ့ကမ်းခြေတွေနဲ့တောတောင်တွေရှိရာလွန်ပေါ်ကျွန်းမှာပဲပြီးခဲ့တဲ့သတင်းပတ်ထက်ပြင်းထန်6.4ရှိတဲ့ငရင်တစ်ခုလှုပ်ကပ်ခဲ့ရမှာလူ18ယောက်သေဆုံးခဲ့တာပါ။ Pacific သမုဒ္ဒရာကငရင်ကျောတွေနဲ့မီးတောင်တွေပေါ်မြေရာဒေသမှာတည်ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာမကြာခဏငရင်တန်ခံရလေရှိတဲ့ပြီး2014ခုနှစ်ဒီဇင်ဘာလထဲမှာတုန်းကလည်းဆူမထရာကျွန်းရဲ့ကမ်းလွန်ကိုဗဟိုပြုပြီး 9.1 ပြင်းထန်ရှိတဲ့ငရင်တစ်ခုလှုပ်ကပ်ခဲ့ရာကဆူနာမီရေလမ်းကြီးတွေဖြစ်ပေါ်ပြီးဒေသရင်းကနိုင်ငံပေါင်းတစ်ဒါဇင်ကျော်မှလူပေါင်း2,300လောက်သေဆုံးခဲ့ရပူပါတယ်။